ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုအပြီးအစောပိုင်းအချိန်တွေအတွင်းမှာပဲသမ္မတအုပ်ချုပ်ရေးအာဏာကိုအသုံးပြုပြီးသူ့အရင်သမ္မတထရမ့်လက်ထက်ဆုံးဖြတ်ခဲ့တဲ့အငင်းပွားပွဲဆုံးဖြတ်ချက်တွေကိုပြောင်းလဲသွားဖို့ရှိပါတယ်။အလားတူပဲသမ္မတအခွင့်အာဏာကိုအသုံးပြုပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာအမိန့်တွေထုတ်ပြန်ချမှတ်သွားဖို့လည်းရှိပါတယ်။ဒီလိုအမိန့်တွေနဲ့ပတ်သက်လို့ရွေးကောက်ခံသမ္မတဘိုင်ဒန်လက်ထက်တာဝန်ယူမဲ့အင်ဖြူတော်အရာရှိချုပ်ရဲ့စနေနေ့ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားတာပါဂျိုးဘိုင်ဒန်အနေနဲ့ကွန်ဂရက်လွှတ်တော်ကိုမဆောင်ဆိုင်တော့ဘဲတိုင်းပြည်ကိုအလျင်မြန်ဦးဆောင်သွားဖို့ကြိုးပမ်းနေတာကြောင့်သမ္မတအခွင့်အာဏာနဲ့ထုတ်ပြန်မဲ့အမိန့်တွေကိုသူကျန်းသစ္စာချင်းဆိုပြီးဆယ်ရက်အတွင်းမှာထုတ်ပြန်သွားဖို့ရှိပါတယ်ဒီလိုထုတ်ပြန်မဲ့အမိန့်တွေထဲမှာမွတ်စလင်အများစုရှိတဲ့နိုင်ငံတွေနဲ့ပတ်သက်လို့သမ္မတထရမ့်ချမှတ်ထားခဲ့တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်ချက်တွေကိုအဆုံးသတ်သွားဖို့ဥတုရာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်မှာပြန်လည်ဝင်ရောက်ဖို့နဲ့ကာယောဂထိန်းချုပ်ရေးအတွက်အစိုးရအဆောက်အုံနေရာတွေနဲ့ပြည်내အချင်းချင်းကူးလူသွားလာတဲ့အချိန်တွေမှာနှာခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ကြဖို့စတဲ့အမိန့်တွေထုတ်ပြန်သွားဖို့စီစဉ်ထားပါတယ်